ရှင်းတော်အရှာနိုင်ငံဒီမှာနိုင်ငံရေးအမြင်ကိုထုတ်ဖော်လို့ဖိနှိပ်ရေးယူခံရတဲ့လွှတ်တော်အမတ်တွေရဲ့အခြေအနေ2022ခုနှစ်မှာပိုဆိုးလာနေတယ်လို့ ASEAN ပါလီမန်အမတ်များအဖွဲ့ ABHR ကပြောလိုက်ပါတယ်။ဒေသတွင်းလွှတ်တော်အမတ်တွေရဲ့အခြေအနေကိုထုတ်ပြန်တဲ့နှစ်ပတ်လည်အစည်းအဝေးမှာမြန်မာနိုင်ငံကလွှတ်တော်အမတ်ဟောင်းကိုဖြိုးစေရသောကွပ်မျက်ခံရတဲ့အကြောင်းနဲ့လွှတ်တော်အမတ်ကိုကြော်မျိုးမဲ့ဖမ်းဆီးခံထားစဉ်မှာနှိပ်စက်ခံရပြီးတော့တည်ဆုံသွားခဲ့တဲ့အခြေအနေတွေကိုထောက်ပြထားပါတယ်။မြန်မာနိုင်ငံမှာအပါအဝင်ရှေ့တောင်အာရှမှာလက်ရှိဖမ်းဆီးခံထားတဲ့လွတ်တော်အမတ်85ယောက်မှာ84ယောက်ကမြန်မာနိုင်ငံကဖြစ်ပြီးတော့ဖိလစ်ပိုင်ကတယောက်ဖြစ်တာကိုလည်းမိမောင်းထိုးပြထားပါတယ်။ထိုင်း၊ကမ္ဘောဒီးယား၊မလေးရှားနဲ့ဖိလစ်ပိုင်တို့မှာအတိုက်ခံအမတ်တွေကိုအစိုးရကနိုင်ငံရေးပုံမှန်တွေတက်ပြီးတော့အရေးယူခံရမှုတချို့ရှိနေတယ်လို့အစည်းအဝေးမှာဖော်ပြထားပါတယ်ခင်ဗျာ။